ရေးကောင်စီမှကျင်းပတဲ့ကြားနာပွဲဟာမြန်မာနိုင်ငံနဲ့ပတ်သက်ပြီးလူ့အခွင့်အရေးကောင်စီကဖွဲ့စည်းပေးထားတဲ့ကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ကတင်ပြတဲ့အစဉ်ခံစာနဲ့ပတ်သက်ပြီးဆွေးနွေးခဲ့ကြတာပါ။ဒီအဖွဲ့ဟာစာမျက်နှာ444မျက်နှာပါအစဉ်ခံစာကိုတင်ပြခဲ့တာဖြစ်ပါတယ်။ဒီအစဉ်ခံစာဟာအဓိကအားဖြင့်တော့ရခိုင်ပြည်နယ်မြောက်ပိုင်းကအဖြစ်ပျက်တည်နေပတ်သက်ပြီးနဲ့ရန်ပြည်နယ်၊ကချင်း၊ကရင်ပြည်နယ်၊ကရင်ပြည်နယ်တွေမှာဖြစ်ပျက်ခဲ့တာတွေပါမကြံဆွတ်ဆွဲထားတာဖြစ်ပါတယ်။အစည်းအဝေးမှာတက်ရောက်တဲ့မြန်မာအသံအမှတ်ကြီးဟောက်တူဆွမ်းကတော့အချက်လက်ရှာဖွေရေးအဖွဲ့ဟာအခြေမြင့်မရှိတဲ့ဗက်လိုက်တဲ့ဖုံးကွယ်ထားတဲ့နိုင်ငံရေးရည်ရွယ်ချက်တွေနဲ့ဖွဲ့စည်းထားတာဖြစ်ပြီးအစိုးရကံစားပေါ်မှာလည်းအပြင်းထန်ကန့်ကွက်တယ်လို့ပြောပါတယ်။ဒါဆက်တဲ့ဒီအစည်းအဝေးမှာအစိုးရကံစားထုတ်ပြန်တဲ့ကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ကတက်ရောက်ခွင့်ပေးတာနဲ့ပတ်သက်လို့ RFA ကိုကုလူပြောပါတယ်
။လူ့အခွင့်အရေးကိစ္စနဲ့ပတ်သက်ပြီးတော့လူ့အခွင့်အရေးကောင်စီကလုပ်ရမယ်သူသိညီလာကတတိယကော်မတီမှာလည်းပဲတနည်းအားဖြင့်သူစဉ်းခံပြီးသွားပြီဆိုတော့ဒါကလူ့အခွင့်အရေးကောင်စီကသူတက်တက်တိပကုတ်ခေါ်ပြီးတော့ဆွေးနွေးပြောကြဖို့အတွက်ခေါ်စရာအကြောင်းမရှိဘူး။ဒါကနံပါတ်၁လုံထုံးလုံးကြီးအမှားနေတယ်လို့ကျွန်တော်တို့ကတန်ခွက်တယ်။ဒီဟာကိုကြည့်ကြရင်အပြင်ဟိုအနောက်နိုင်ငံတွေရဲ့မြန်မာနိုင်ငံပေါ်မှာဖျားပေးခြင်းနဲ့ဟာပေါ့အသီးစားအထင်ရှားရှိနေတယ်ဆိုတာမြင်ရတယ်။အဲ့ဒီစဉ်းခံစားကိုကြည့်မယ်ဆိုလို့ရှိရင်ဟိုအပြင်ကိုရောက်နေတဲ့ဒုက္ခတွေလို့ပြောတဲ့မွတ်စလင်တွေဟိုဘဲသူကအမြင်မြန်ပြီးတော့နောက်ပြီးတော့ဒီ NGO တွေ INGO တွေဒီကိစ္စအတွက်အလုပ်နေတဲ့ဟာလာအပြင်ပါလူတွေကိုပဲမြင်မြန်ပြီးရေးထားတဲ့ပြောဆိုချက်တွေဟာလာသူတို့ trust ချက်တွေကိုပဲဟာလာဒါတွေကို interview လုပ်တဲ့အားတွေကိုပဲရေးထားတာဖြစ်တော့ဒီစင်ခံတာခိုင်လုံမှုသူ့ကြောင့်ခိုင်လုံမှုဥပဒေရခိုင်မာမှုမရှိဘူးဒီလူခွင့်ချိုးဖောက်မှုတွေကို ICC ကိုပြောပြဖို့လို့လူတက်တဲ့တိကျခုံညုံဟိုဖွဲ့စည်းပြီးတော့အရေးယူဖို့ဆိုတဲ့တွန်းအားပေးပြီးတော့တောင်းဆိုမှုဒီလှုပ်ဆောင်နေလို့ကျွန်တော်တို့လုံးဝလက်မခံဘူးကျွန်တော်တို့လုံးဝရှုံချတယ
်မြန်မာတန်အမတ်ကြီးဟောက်တူဆွမ်းပြောပြသွားတာပါတန်အမတ်ကြီးရဲ့ခြေပပြောဆိုချက်တွေဟာရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပျက်ခဲ့တာပြီးအပေါ်အတိကထားပုံရပြီးအချက်လက်ရှာဖွေရေးအဖွဲ့ကရည်ညွှန်းနေတာကမြန်မာပြည်တစ်ပြည်လုံးကအခြေအနေဖြစ်တယ်လို့သုံးသပ်နေကြပါတယ်ကချင်ပြည်နယ်မြစ်ကြီးနားကကချင်နှစ်ချင်းအသင်းတော် KBC အဖွဲ့ဥက္ကဋ္ဌဒေါက်တာဆွမ်ဆန်းကတော့လူ့အခွင့်အရေးချိုးဖောက်မှုတွေကိုစစ်အစိုးရများအုပ်ချုပ်စဉ်ကာလကလေးကခံစားခဲ့ရတာပါလို့ပြောပါတယ်
။နှစ်ပေါင်း50ကျော်60နီးပါးကျွန်တော်တို့ကိုတစ်ဖြည်းဖြည်းကြောက်လန့်အောင်ဆိုးရိမ်မှုတွေများအောင်စိတ်သက်ရေးရပိုင်းမှာကျွန်တော်စိတ်လွတ်ခဲ့တာကတော့ကျွန်တော်ပြောချင်တယ်အများကြီးရှိပါတယ်။ဒါကြောင့်မလို့ UN ရဲ့သုံးသပ်ချက်ပေါ်မှာကျွန်တော်တို့ကတော့ဟိုဆောက်ခံပါတယ
်။အလားတူပဲကချင်ပြည်နယ်ဖားကန်ကကချင် network ကဆီယမဒေါ်ကန်ရာကလည်းလူခွင့်ရေးချိုးဖောက်ခံရတာတွေဟာဒီနေ့အချိန်ထိနှိမ့်တူဝဖြစ်ပါတယ်လို့ပြောပါတယ်
။ကျမတို့အောက်ချစ်ပြည်သူကတော့နှိမ့်တူဝပေါ့လေဒီလူခွင့်ရေးချိုးဖောက်မှုတွေကအကျုံတွေ့ခံစားနေရတာပေါ့နော်ဘလို့ပဲသူတို့ညှင်းညီဖြစ်စေကျမတို့မှာအာတက်တဲ့ထောက်ထားမှတ်တမ်းမဲ့ရတယ်မြောက်များစွာရှိတယ်။ဆိုတော့နေရာတိုင်းမှာပေါ့အလုံးချုံမှုမရှိတာတွေပေါ့နော်ဟာဥပမာဆိုရင်ဒီဖက်ကန်ဒေတာအစမှဆိုဖက်ကန်အခြေပြုဟို network ကဖြစ်တယ်ဆိုတော့ဖက်ကန်ဒေတာမှာလည်းစီးပွားရေးအရာအဲလူခွေးချိုးဖောက်မှုတွေရှိသလိုဒီလိုမျိုးကျေးရွာတွေမှာလည်းပဲပေါ့နော်ဖက်ကန်မဟုတ်တဲ့တခြားသင်းသားနေနေတွေအားလုံးမှာလည်းပဲလူခွေးချိုးဖောက်မှုတွေမတရားဆက်ခွန်တက်ဆိုပြီးတော့ကောင်းစင်တက်ပြီးတော့ပြည်သူလူထုတွေကိုမတရားဖမ်းဆီးနှိပ်စက်တာတွေတတ်ချက်တာတွေတောက်လျှောက်ရှိခဲ့တာပဲလေဆိုတော့မရှိဘူးလို့ညင်းနေဆိုတာကဒါကကျမတို့ရဲ့အောက်ချစ်ပြည်သူလူထုရဲ့အမြင်မှာတော့ဒါကလင်းညာနေတာပဲလို့ကျမတို့ကထင်ပါတယ်ရှင်
။ဒီဖြစ်ရက်ဒီအတွက်တန်းသားအဖွဲ့တွေအသီးသီးကမိမိတို့ဒေသတွင်းကပြစ်ပျက်မှုဒေလာတွေးရှိချက်အစင်ခါစာတွေကိုလွန်ခဲ့တဲ့ဆယ်စုနှစ်များအချိန်တွေအတွင်းကရေးသားထုတ်ပြန်ခဲ့ကြပါတယ်။ဒါပေမဲ့တေခံတွေဟာကျူးလွန်ခွင့်လိုက်စင်ရထားသလိုဖြစ်တယ်လို့ဆိုပါတယ်။
ကျမတို့မှာညပေါင်းမြောက်များစွာအဲ့လိုမျိုးထိထိချိုးဖောက်မှုတွေရင်ဆိုင်ခံစားနေရတဲ့အခါမှာဒေတော်မှလည်းပြည်သူကိုယ်တိုင်လည်းအငြင်းတစေအေးအေးယူမဲ့သူဖမ်းဆီးရသူရှိပေမဲ့လည်းကျမတို့ကအနိုင်ကျင့်နေတဲ့သူကျတော့ဘယ်သူမှအေးအေးယူပေးတာတို့ဖမ်းဆီးပေးတာတို့အပြစ်ပေးတာတို့ဘာဒေတော်မှလည်းမကြားဖူးဘူးဆိုတော့သူတို့ဟာလွတ်လပ်စွာလုတ်ပိုင်ခွင့်လုတ်ချင်လို့လုတ်ပိုင်ခွင့်ရနေတယ်လို့မျိုးတက္ကမလုံးကလည်းသူတို့ကပါမစ်ပေးတယ်လို့မျိုးဖြစ်နေတယ်ပေါ့နော
်ဒေါက်ကရာပြောပြသွားတာပါမြန်မာတမန်ကြီးကတော့အစင်ကသာလက်ရှိဖြစ်ပွားနေတဲ့တင်းမာမှုတွေကိုဆက်ပြီးတိုးပွားစေမှာသာမကလူမှုအတိုင်းဝန်းကြားတဟဇာရာဖြစ်ရေးအတွက်အစိုးရရဲ့ကြိုးပမ်းချက်များကိုနှောက်နှေးစေမယ်ဖြစ်တယ်လို့တုံ့ပြန်ပြောဆိုပါတယ်။ဒါ့အပြင်ဥပဒေအရခိုင်မာစွာတက်တည်မပြနိုင်တဲ့စစ်စစ်အတည်ပြုနိုင်ခြင်းမရှိတဲ့အ ချင်းတွေအပေါ်မှာမူတည်ပြီးကောက်ချက်ချထားခြင်းဖြစ်တယ်လို့ပြောပါတယ်။ဒါပေမဲ့မြန်မာနိုင်ငံတွင်းမှာပြီးခဲ့တဲ့အပတ်တွေတွင်ကအမျိုးသားရေးအစွန်းရောက်တွေကတော့တက်မတော်ထောက်ခံပွဲတွေပြုလုပ်ခဲ့တာအပြင်အစွန်းရောက်အမုန်းစကားတွေပြောဆိုပြီးပြည်သူတွေကိုသွေးကြွအောင်ဆောင်ရွက်နေတာတွေတွေ့မြင်ရပါတယ်။ဒီလိုလှုပ်ဆောင်ချက်တွေဟာမှန်ကန်ပါရဲ့လား။နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအဖွဲ့ AAPP ကတွဲဖက်အတွင်မှကိုဗိုလ်ကြီးပြောပြတာက
ပြန်လည်ဖြည့်ရှင်းမှုလိုတယ်။အဲ့လိုပြန်လည်ဖြည့်ရှင်းတဲ့အခါမှာတော့ဒီလိုအဆုံးရောက်တရားတွေနဲ့အဆုံးရောက်လုပ်ရက်တွေနဲ့ဖြည့်ရှင်းမှုတော့တော့ခက်ပါလိမ့်မယ်။ဒီလိုအဆုံးရောက်တရားတွေအဆုံးရောက်လုပ်ရက်တွေနဲ့လုပ်မယ်ဆိုလို့ရှိရင်တစ်ဖက်ကဆွဆွဲနေတဲ့ဆွဆွဲချက်တွေကပို့ပြီးတော့ခိုင်းမာတယ်ဆိုတာမျိုးဖြစ်သွားလိမ့်မယ်။ဒါမျိုးကတိုင်းပြည်တော့မကောင်းပါဘူး။တကယ်တမ်းကျတော့ ICC တို့အာတုပီကိုဖြစ်လာဖို့ဆိုတော့လည်းတော့ခက်တဲ့ကိစ္စလေးပါ။ဟိုတကယ်ဖြစ်လာတာမဖြစ်လာတာလေအခုလိုမျိုးကိုယ့်ဘက်ကဟန်ရေးပြနေတယ်ဆိုတဲ့ကိစ္စတွေကတော့ကျွန်တော်တို့ဒီဗုဒ္ဓဘာသာကတကယ်ကိုအဆုံးရောက်နေတယ်ဆိုတာကိုနိုင်ငံတကာကသတ်မှတ်သွားလို့ရှိရင်ကျွန်တော်တို့သာသနာအတွက်လည်းမကောင်းဘူးကျွန်တော်တိုင်းပြည်တော်လည်းကျွန်တော်တို့တော်တော်စိုးရိမ်နေရကောင်းပါတယ
်ကိုဘိုကြီးပြောပြသွားတာပါဒါပေမဲ့သုံးသက်သူတွေပြောဆိုနေတာကတော့အမှန်ကိုရှင်းပြခြင်းဆိုတာမှာစကားအရလွယ်ကူရှင်းလင်းပေမဲ့ဘယ်သူကရှင်းမှာလဲဆိုတဲ့အပိုင်းဟာအတိအကျဖြစ်ပါတယ်။နောက်တစ်ပိုင်းကတော့အစိုးရကိုယ်တိုင်အမှန်တရားကိုဘလောက်အတိုင်းတာအထိသိရှိထားပါသလဲဆိုတာလဲမေးစရာမေးခွန်းဖြစ်နေတယ်လို့သုံးသပ်နေကြပါတယ်ခင်ဗျာ။